မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်ဆန္ဒပြနေကြတဲ့နိုင်ငံအနှံ့ကမြန်မာပြည်သူတွေအကြမ်းဖက်ဖိနှိပ်ခံနေရတဲ့ကိစ္စကိုဂျပန်ပြည်သူတွေပို့ပြီးကြဲကြဲပြန့်ပြန့်တိလာစေဖို့ဂျပန်နိုင်ငံတိုကျိုမြို့မှာမြန်မာတွေတင်းငွေတွေကဆန္ဒထုတ်ဖော်ခဲ့ကြသလိုမြန်မာအရေးလှုပ်ရှားတဲ့အင်အားစုတစုကလည်းတိုကျိုမြို့ရဲ့အနောက်မြောက်ဘက်မှာရှိတဲ့ဂူမခရိုင်ကိုတွားရောက်ပြီးတာဂက်ပါယာရှိဘူရာရှိမှာမြန်မာစစ်တပ်ရဲ့ဖြိုကွင်းနှိမ်နင်းတဲ့လုပ်ရက်နဲ့ပတ်သက်လို့သတင်းဖော်တင်ဆက်ကပြခဲ့ပါတယ်မြန်မာနိုင်ငံမှာမကြာခင်ပေါ်ပေါက်လာမဲ့အမျိုးသားညီညွတ်ရေးအစိုးရကိုရောပြည်ထောင်စုတပ်မတော်ကိုပါဘယ်လိုထောက်ခံပံ့ပိုးသွားကြမလဲဆိုတာကိုဂူမခရိုင်နဲ့အနီးတစ်ဝိုက်ကမြန်မာမိသားစုတွေနဲ့ဆွေးနွေးဖို့ဒီခီးစဉ်ကိုထွက်လာတာဖြစ်ကြောင်းတိုကျိုမြို့ကတက်ကြွလှုပ်ရှားသူကိုမျိုးကြီးကရှင်းပြပါတယ
်2020တွင်ရေကောက်ပြောင်းစည်းမှာပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ CRPS ကိုကျွန်တော်တို့တောက်ကန်ကြိုဆိုရင်းနဲ့ဂျပန်ရောက် CRPS စပော့တာတင်းကိုကျွန်တော်တို့ဖွဲ့စည်းသွားမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ကြီးပေါ်ပေါက်လာတဲ့အခါမှာကျွန်တော်တို့ဂျပန်ရောက်လူငယ်အင်အားစုတွေရတဲ့စစ်မှုတန်းရင်နဲ့စိတ်ဆန္ဒတွေရှိတဲ့အတွက်ကျွန်တော်တို့တွားရောက်ပြီးဆွေးနွေးစကားပြောကြမှာဖြစ်ပါတယ
်စနေနေ့တုန်းကလည်းတိုကျိုမှာရှိတဲ့ No Arts Mall မြန်မာအဖွဲ့နဲ့မြန်မာယူအဖွဲ့တို့ဟာမြန်မာပြည်မှာလက်ရှိဘာတွေဖြစ်ပျက်နေတယ်လဲဆိုတာဒီရေးသားပုံနှိပ်ထားတဲ့လက်ကမ်းစာဆောင်တွေကိုလမ်းသွားလမ်းလာဂျပန်လူထုကြားဖြန့်ဝေခဲ့ပါတယ်။ဒါ့အပြင်တိုကျိုကအခြားမြန်မာလူငယ်တစုကလည်းဆရာနာသိန်းနာကိုစန့်ကျင်ကြောင်းဖော်ထုတ်တဲ့အနေနဲ့တိုကျိုမြို့လူစီကားတဲ့ရှင်ဂျူကုဘူရာရှိမှာဂျပန်လူထုသိအောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဂျပန်နိုင်ငံမှာလိုပဲတောင်ကိုရီးယားရောက်ခရင်တိုင်းသားတွေကလည်းရုရှားတန်ယုံရှိမှာတင်းငွေတွေကဆန္ဒထုတ်ဖော်ဟောပြောခဲ့ကြပါတယ်ခင်ဗျာ။